ထိုင်းနိုင်ငံမှာဝန်ကြီးချုပ်သစ်ဖြစ်လာတဲ့ပီတွန်တန်ရှင်နာဝတ်ကကြာဆင်းနေတဲ့တိုင်းပြည်စည်းဝါးရေးကိုပြန်လည်ထူထောင်မယ်လို့ဒီနေ့ပဲကတိပြုလိုက်ပါတယ်။အရင်ဝန်ကြီးချုပ်ကိုထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကကျင့်ဝတ်ဖောက်ပြက်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးယာရုကဖယ်ရှားလိုက်တယ်လို့ရွေးကောက်ပွဲအနိုင်ရခဲ့ပေမဲ့အစိုးရမဖွဲ့နိုင်ခဲ့တဲ့အထက်ကံပါတီကိုဖျက်သိမ်းလိုက်ပြီးနောက်ထိုင်းနိုင်ငံမှာအသက်ငယ်ဆုံးဝန်ကြီးချုပ်ဖြစ်ပီတွန်တန်ကတာဝန်ယူခဲ့တာပါ။စစ်တပ်ကအာနာသိမ့်ဖယ်ရှားခံရတဲ့ဖခင်ဖြစ်သူဖြစ်သူတက်ဆင်နဲ့အတော်ဖြစ်သူရင်လက်တို့ပြီးရင်သူဟာရှင်နာဝတ်မိသားစုကတတိယမြောက်ဝန်ကြီးချုပ်လည်းဖြစ်ပါတယ်။အစိုးရသည်ဖွဲ့စည်းဖို့ထိုင်းပြည်မဟာဝစီယာလောင်ကွင်းရဲ့တရားဝင်ခွင့်ပြုမှုကိုတချင်းချိန်လုံးကဝန်ကြီးချုပ်အောင်တက်ဆင်ကိုထောက်ခံခဲ့တဲ့ရုပ်တံအစီအစဉ်ဌာနချုပ်ရုံမှာဝန်ကြီးချုပ်တပီတုံတန်ကဒီကနေ့ပဲအခမ်းအနားနဲ့လက်ခံယူခဲ့တာပါ။ကိုဗစ်ရောဂါကျုံ့ပြီးတဲ့နောက်ထိခိုက်ခဲ့တဲ့စီးပွားရေးကိုပြန်လည်ထူထောင်ရမှာထိုင်းနိုင်ငံသားတွေအတူတူကပူးပေါင်းပါဝင်ကြဖို့လဲတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ။